Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်အတန်းရ2019ခုနှစ်ဩဂုတ်လ6ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50-51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါAmerican ပြည်ထောင်စုမှာလူပေါင်း32ဦးတေဆုံးခဲ့ရတဲ့တနက်နေ့ပြစ်ပွားမှုနှစ်ခုဖြစ်သွားခဲ့ပြီးတဲ့နောက်မှာ American သမ္မတကဒီပြည်ထောင်စုတွင်ဖြစ်နေတဲ့လူအစုလိုက်ပြုံလိုက်တိကျတ်တပ်ဖြတ်ခံရတဲ့အခြေအနေတွေချက်ချင်းတုံ့ပြန်ပြီးတော့ကင်တွယ်ဆောင်ရွက်သွားမယ်လို့ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူဖို့အတွက်မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိဘူးထိုင်ရင
်ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုမှာ73နှစ်အတွင်းလူစုလူဝေးတွင်တနက်ပြစ်ခတ်မှုနှစ်ခုနဲ့ပတ်သက်ပြီးသမ္မတကဘာတွေအရေးယူလှုပ်ဆောင်ဖို့ရှိတယ်လဲဆိုတာကိုသတင်းနဲ့ပြီးပြင်ပြပေးဖို့ရှိပြီးဒီနောက်မှာတော
့ And therefore any relationship with the Tatmadaw with the report coming out should be addressed by all these other countries
ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့အခြေခံမာဇူကီဒါရုစမန်ရဲ့မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေနဲ့အဆက်အသွယ်မလုပ်ဖို့နိုင်ငံတကာကိုတိုက်တွန်းလိုက်တဲ့အကြောင်းနောက်ဒီကိစ္စကလက်တွေ့အကောင်အထည်ပေါ်လာနိုင်မလားဆိုတာဒီကိုတစ်ဆက်တည်းတင်ပြပေးမှာပါအခုရေဆုံးတော့ထိတ်တန့်ရောက်တဲ့တွင်တွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါအောင်ရှင်
Texas ပြည်နယ် El Paso မြို့နယ် Ohio ပြည်နယ် Dayton မြို့တွေမှာစနေနေ့က73နာရီတာခြားပြီးတော့ဖြစ်ပွားခဲ့တဲ့တနက်နေ့ပစ်ခတ်မှုတွေကြောင့်လူပေါင်း32ယောက်တည်းမှာတေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရပြီးတဲ့နောက်မှာ American ပြည်ထောင်စုမှာဖြစ်ပွားနေတဲ့လူတွေအစုလိုက်တိုက်ခတ်တပ်ဖြတ်မှုခံရတဲ့အခြေအနေတွေကိုချက်ချင်းတုံ့ပြန်ကင်တွယ်ဆောင်ရွက်သွားမယ်လို့သမ္မတ Trump ကကတိပြုပြောဆိုလိုက်ပါတယ်။သမ္မတ Trump ကအင်ယူရောကနေပြောကြရမှာဒီပြစ်ခတ်မှုတွေဟာကြောက်ဖွယ်ဆိုးဝါးမှုဖြစ်ကြောင်းနဲ့တည်ဆုံးတရားရသူတွေနဲ့သူတို့မိသားစုတွေအတွက်ဝမ်းနဲ့ကြေကွဲကြောင်းပြောပါတယ်။လူပြိုကြီးဆိုးရေးဝါဒီတွေကိုရှုံချကြောင်းပြောကြခဲ့တယ်လို့တနက်ဝယ်ရင်မှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်သွားဖို့ပါတောင်းဆိုလိုက်တာပါ။ဒါပေမဲ့လည်းတနက်အဓိကကြတဲ့တနက်ထင်းကျုံရေးဥပဒေပြဋ္ဌာန်းဖို့ကိုတော့သမ္မတကမပြောတဲ့အတွက်ဒီလိုဖြစ်လာဖို့အတွက်လှုံ့ဆော်သူတွေကအဲ့အတွက်တော့စိတ်ပျက်စရာဖြစ်လာပါတယ်။ဒါ့အပြင်ပြောင်းရွှေ့ဝင်ရောက်လာသူတွေကိုဆန့်ကျင်တဲ့သမ္မတရဲ့ပြောဆိုမှုတွေကြောင့်အခုလိုလူတွေတည်ကြရတဲ့အခြေအနေမျိုးဖြစ်လာရတာလို့ဝေဖန်သူတွေပြောဆိုနေတဲ့အပေါ်မှာလည်းသမ္မတကဘာမှတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့လူမျိုးရေးဝါဒတရားဥပဒေသဘောထားတွေနဲ့လူပြည်ကြီးဆိုးရေးဝါဒတွေကိုတနိုင်ငံလုံးကတညီတညွတ်ထဲရှုံချမယ်လို့လည်းသမ္မတကပြောဆိုခဲ့တာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံအနေနဲ့ငွေကြေးကစားနေတယ်လို့စွပ်စွဲလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့နှစ်ပေါင်း17နှစ်အတွင်းပထမဆုံးအနေနဲ့ရငွေကိုအမေရိကန်ငွေနဲ့ရှင်းလိုက်ရင်နိုင်ငံရေးရာထိလွယ်ရှလွယ်တဲ့အဆင့်အထိကျသွားအောင်ခွင့်ပြုခဲ့ပြီးမှသမ္မတထရမ့်ကအခုလိုစွပ်စွဲလိုက်တာပါ။အခုလိုတရုတ်ဘက်ကလုပ်လိုက်တာကအမေရိကန်ရဲ့ကွန်ဆွေးစစ်ပွဲမှာဒီရငွေကိုအသုံးချဖို့ဖြစ်တယ်လို့ဆိုရမှုတွေမြင့်တက်လာစေပါတယ်။အမေရိကန်သမ္မတထရမ့်က Twitter ကနေမနေ့ကပြောရမှာအခုလိုလောက်တာကိုငွေကြေးကစားတယ်လို့ခေါ်ပါတယ်လို့ပြောလိုက်ပါတယ်။ဒါအပြင်သမ္မတထရမ့်ကပဲဒီလိုရက်ကကြီးမားတဲ့ချုပ်ပေါက်မှုကြီးတစ်ခုဖြစ်ပြီးရေရှည်မှာတရုတ်နိုင်ငံကိုအကြီးအကျယ်အားနည်းသွားစေမယ်လို့သတိပေးလိုက်ပါတယ်။တကယ်တော့အမေရိကန်ဒေါ်လာကိုရငွေ 9.3391 အထိ2008ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အနိုင်ဆုံးအဆင့်ကိုကျဆင်းသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဟောင်ကောင်အစိုးရဟာကာလကြာရှည်ဖြစ်ပေါ်နေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနဲ့ရင်ဆိုင်နေရပြီးဒီဆန္ဒပြပွဲတွေကလည်းအထွေထွေတပိတ်ကြီးဖြစ်ကံနေတနည်းအားနဲ့တနည်းအားကိုအမြန်ပြောင်းရွှေ့ဆန္ဒပြမှုတွေဖြစ်ပြောင်းလာခဲ့တယ်လို့ဟောင်ကောင်မြို့လယ်ကောင်ကလည်းတရုတ်ပြည်မာကြီးအနာကဒေတာလေးတွေအထိရောက်သွားပြီးတစ်ခါတည်းမှာအကြမ်းဖက်မှုတွေဖြစ်ပေါ်နေတာပါဆန္ဒပြသူတွေကရဲတွေကိုစီပလင်းနဲ့လှုပ်ထားတဲ့ဘုံးတွေနဲ့ပစ်ပေါက်ကြတယ်လို့ရဲတွေကလည်းမြေရိုးဘုံးတွေရဘာကြီးစံတွေနဲ့ပြန်လည်ပြီးပစ်ခတ်ခဲ့တာဖြစ်ပါတယ်တနင်္လာနေ့မှာပဲဒါဇင်နဲ့ချီပြီးဖန်ခံကြရတယ်လို့ဒဏ်ရသူတွေလည်းအများအပြားရှိနေတာပါ။ဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းကိုအမတန်အငြင်းဖြစ်စေတဲ့အခြေအနေရောက်အောင်တွန်းပို့နေတယ်လို့တရုတ်အစိုးရကြောတောက်နောက်ခံပေးထားတဲ့အုပ်ချုပ်ရေးမှူးကယ်ရီလင်းကသတင်းတောက်တွေကိုပြောပါတယ်။သူ့ကိုရာထူးကထွက်ပြေးဖို့အတွက်ဆန္ဒပြသူတွေတောင်းဆိုနေတာကိုသူကပယ်ချလိုက်ပြီးတော့သူ့အစိုးရအနေနဲ့တရားဥပဒေစွန့်မှုမှုရှိလာအောင်စူးစမ်းလှုပ်ဆောင်သွားမယ်လို့ပြောပါတယ်။ဟောင်ကောင်မှာတရုတ်ပြည်မကြီးကိုတရားခံဆွဲပြောင်းပေးမယ်ဥပဒေမူကြမ်းဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲစတင်ခဲ့တာအခုဆိုသတင်းကိုပဲဇက်တိုက်ကြားမြင်လာပြီးဖြစ်ပါတယ်
အိန္ဒိယနိုင်ငံအနေနဲ့ကက်စမီးယားပြည်နယ်ကိုပိတ်ထားတဲ့ဆယ်စုနှစ်ပေါင်းများစွာကြာအထူးစင်တန်ကိုရှုပ်သိမ်းလိုက်ပါတယ်။ဟိန္ဒူကြီးဆိုတဲ့အိန္ဒိယဆိုတာအနေနဲ့မွတ်စလင်ကြီးဆိုတဲ့ဒီကက်စမီးယားဒေသအခွင့်အရေးတွေကိုပယ်ဖျက်လိုက်တဲ့အတွက်တံပြန်တုံ့ပြန်မှုတွေဖြစ်လာမှာကိုလုံခြုံရေးအစိုးရမှုတွေဖြစ်လာနေပါတယ်။ဒီကက်စမီးယားပြည်နယ်ထဲမှာလုံခြုံရေးနှိမ်နင်းမှုတွေပြုလုပ်ပြီးနိုင်ရီအနှံငယ်အတွင်းမှာအိန္ဒိယပြည်ထောင်စုဝန်ကြီးအမစ်ရှာကလွှတ်တော်ကိုမနေ့ကအခုလိုကြေညာလိုက်တာပါ။ပြည်ထောင်စုဝန်ကြီးရှာကကက်စမီးယားပြည်နယ်အနေနဲ့နိုင်ငံခြားရေးကာကွယ်ရေးနဲ့ဆက်သွယ်ရေးကိစ္စတွေကလွဲပြီးတော့အခြားကိစ္စအားလုံးကိုလွတ်လွတ်လပ်လပ်လုပ်ခွင့်ရှိတဲ့ဥပဒေအပိုင်380ကိုရုပ်သိမ်းတဲ့ဥပဒေကိုသမ္မတကလက်မှတ်ထိုးပြီးပြီလို့ဆိုပါတယ်။ဒါအပြင်ကက်စမီးယားပြည်နယ်ပြည်ပကလူတွေအနေနဲ့ကက်စမီးယားပြည်နယ်ရဲ့အခြေချခွင့်၊နေဝယ်ခွင့်၊ပြည်နယ်အစိုးရလွတ်လွတ်ခွင့်တွေကိုပိတ်ပင်ထားမှုကိုလည်းအိန္ဒိယအစိုးရကရုပ်သိမ်းခဲ့ပါတယ်။ဒီပေါ်ပါကစ္စတန်ဝန်ကြီးချုပ်အမရခန်ကအခုလောက်ရကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်လိုက်တာဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်နဲ့ဖုန်းပြောပြီးကြေညာချက်ထုတ်ပြောခဲ့ပါတယ်ခင
်ဗျာ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12.13 ညလိုင်းကီလိုမီတာ40 kHz 9.13 ညလိုင်းကီလိုမီတာ51 kHz 5.85 နဲ့ဖိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တံငမနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာလူခွင့်ချုပ်ပေါက်မှုတွေရှိနေတဲ့အတွက်မြန်မာစစ်တပ်နဲ့ဆက်နွယ်မှုရှိနေတဲ့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ဖို့နဲ့မြန်မာပေါ်မှာလက်နက်ရောင်းချမှုပိတ်ကင်ဖို့အတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ချက်ပွဲအဖွဲ့ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတရားစင်လောက်ဟာနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ဖို့အတွက်အားပေးရရောက်နေနိုင်တဲ့အတွက်သူတို့နဲ့ဆက်သွယ်မှုတွေဖျက်တောက်ဖို့အချက်လက်ချက်ပွဲအဖွဲ့ကနိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းလိုက်တာပါ။မြန်မာစီးပွားရေးဥပိုင် limited နဲ့မြန်မာစီးပွားရေး corporation လို့စီးပွားရေးလုပ်ငန်းကြီးနှစ်ခုအပါအဝင်မြန်မာစစ်တပ်ကချုပ်ကင်လေပတ်နေတဲ့စီးပွားရေးလုပ်ငန်းတွေကနေရွန်ဂျာမွတ်စလင်တွေကိုချိန်မုံမှုအပါအဝင်မြန်မာစစ်တပ်ဆစ်ဆင်ရေးတွေအတွက်ငွေကြေးထောက်ပံ့မှုတွေပေးနေကြောင်းကုလအချက်လက်ရှာဖွဲ့ရဲ့တနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါရခိုင်ပြည်နယ်မှာ2018ခုနှစ်စစ်စင်ရေးတွေစကတည်းကဆိုရင်ပြည်တွင်းစီးပွားရေးလုပ်ငန်း45ခုကနေဒေါ်လာ10သန်းကျော်စစ်တပ်ကိုကူညီထောက်ပံ့ခဲ့တယ်လို့လည်းအစိုးရခံစားမှာဖော်ပြထားပါတယ်။မြန်မာတပ်မတော်နဲ့ဖက်ဆက်လုပ်ကင်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုတည်းမနဲ့ရှိနေတယ်လို့နောက်ထပ်နိုင်ငံခြားကုမ္ပဏီ44ခုကလည်းစစ်တပ်စီးပွားရေးနဲ့တနည်းတစ်ပုံဆက်ဆက်ပြီးလုပ်ကင်နေကြတယ်လို့လည်းဖော်ပြထားပါတယ်။အစ္စရေးအိန္ဒိယကိုရီးယားနဲ့တရုတ်ကအစိုးရပိုင်းလုပ်ငန်းတွေပါဝင်နိုင်ငံခြားကုမ္ပဏီ14ခုဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချမှုမှာပတ်သက်နေတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်စစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေပြစ်မှတ်ထားအရေးယူဒဏ်ခတ်မှုလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းထားပြီးတော့နိုင်ငံတကာစီးပွားရေးရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာစစ်တပ်နဲ့မပတ်သက်ဖို့အစိုးရခံစားထဲမှာတိုက်တွန်းတောင်းဆိုထားတာဖြစ်ပါတယ်။ဒီအစိုးရခံစားနဲ့ပတ်သက်ပြီးမြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါဘာမှမတုံ့ပြန်သေးပါဘူး
။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်မစ်ဆိုင်းဒုံးတရွက်ကိုပြစ်လွှတ်လိုက်ပြီးလို့အမေရိကန်နဲ့ပြစ်လွှတ်လိုက်ပြီးအမေရိကန်နဲ့တောင်ကိုရီးယားဖူးတဲ့စီးလေးချိန်ကနေပေါ်ဝေဖန်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့ဒီနေ့မနေ့စောစောပိုင်းမှာပဲမစ်ဆိုင်းဒုံးအတွဲအစ်တစ်ခုကိုပြစ်လွှတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်။အခုလိုပြစ်လွှတ်ခဲ့တာကဒီပတ်ထဲစတင်ခဲ့တဲ့အမေရိကန်တောင်ကိုရီးယားပူးတဲ့စစ်စင်ရေးလက်ချက်မှုကိုမချေနှကျအောင်ပြသလိုက်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနဘက်ကလည်းဒီအမေရိကန်တောင်ကိုရီးယားပူးတဲ့စစ်ရေးလက်ချက်ငန်းတွေကိုဝေဖန်တဲ့ကြေညာချက်ထုတ်ပြီးမှအခုလိုပြစ်လွှတ်ခဲ့တာပါ။ဒီကြေညာချက်ထဲမှာပဲအခုတော့မြောက်ကိုရီးယားဆိုရအနေနဲ့နျူကလ িয়ার ဆွေးနွေးပွဲတွေကိုရပ်ဆိုင်းပြီးလက်သစ်ထင်တော့မယ်လို့သတိပေးထားပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနရရှိသူကဒီပူးတဲ့စစ်ရေးလက်ချက်မှုတွေကိုအမေရိကန်နဲ့တောင်ကိုရီးယားဘက်ကလှည့်ပြမှုမျိုးစုံသုံးအကြောင်းပြချက်တွေပြနေပေမဲ့သူတို့ရဲ့ရန်လုံမှုတွေကိုဘလို့မှဖုံးကွယ်စေချောပြစ်လို့မရဘူးလို့နိုင်ငံပိုင် KCN နဲ့သတင်းဌာနမှကြေညာချက်ထုတ်ပြောလိုက်ပါတယ်ခင
်ဗျ။ Texas ပြည်နယ် El Paso နဲ့ Ohio ပြည်နယ် Dayton တွေမှာစနေနေ့ကတနက်နဲ့ပြစ်ခတ်မှုကြောင့်လူပေါင်း30ကျောက်ထဲမှာ ਨੇ တေဆုံးပြီးခဲ့တဲ့နောက်တနက်ထိန်းချုပ်ရေးဆိုင်ရာဥပဒေပုံမတင်းချက်စွာချထားဖို့နိုင်ငံတလွှတ်တောင်းဆိုမှုတွေတိုးလာပါတယ်။အဲဒီအချိန်မှာပဲနိုင်ငံတွင်းတနက်ရောင်းဝယ်ရေးမှာအဓိကနေရာမှာရှိတဲ့ NFA American Rifle သင်းကြီးမှာလည်းသူ့ခေါင်းဆောင်ပန်းခြားအငင်းပေါင်းမှုတွေအရှုပ်တော်ပုံတွေနဲ့ပြဿနာတွေဖြစ်နေတာပါ။တနက်ကင်ဆောင်ခွင့်ဟာရပိုင်ခွင့်တစ်ခုဖြစ်ကြောင်းတောင်းဆိုတဲ့တက်ကြွလှုပ်ရှားသူတွေဟာတနက်ထိန်းချုပ်မှုဆိုင်ရာတင်းကျပ်တဲ့ဥပဒေတွေမထုတ်ပြန်ရတဲ့ NRA ကိုပဲဥဆောင်မှုပြောကြားလေးရှိပါတယ်။ဒီဖွဲ့ကြီးကလည်းတနက်ထိန်းချုပ်မှုဆိုင်ရာဥပဒေတွေမထုတ်ပြန်ရတဲ့လွှတ်တော်မှတ်တွေကိုဆက်ဆောင်ပြောဆိုလေးရှိတဲ့အကြီးဆုံးအဖွဲ့ကြီးလည်းဖြစ်ပါတယ်
။ဆာဗီယာအရှေ့ပိုင်းခရက်စ်နိုယက်စ်ခရိုင်ကအာနစ်မြို့ရှိစစ်ကမ်းမှာလက်နက်ခဲယံသူလောင်ယုံမိလောင်ခဲ့ပြီးပောက်ကွဲမှုတွေဖြစ်ပွားလို့လူအနည်းဆုံး၈ဦးထဏ်ရာခဲ့တဲ့အတွက်မြို့နေလူထောင်ပေါင်းများစွာကိုဘေးကင်ရာကို ရှင်းပြောင်းခဲ့ရပါတယ်။မနေ့ကပောက်ကွဲမှုကြောင့်စစ်သားထုတ်တည်ဆုံးပြီးအခြားရှိဦးလည်းတရားနဲ့ရရှိခဲ့လို့တပ်သတင်းဌာနကဖော်ပြလိုက်ပါတယ်။ဒီစစ်ကမ်းကနေမိဘလုံးကြီးတွေထွက်လာပြီးပောက်ကွဲမှုတွေတွေ့ရတဲ့ဗီဒီယိုကိုလူမှုကွန်ရက်ဒီမှာဖော်ပြထားခဲ့ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်။အမေရိကန်ပြည်အောင်စု Texas ပြည်နယ် El Paso မြို့နယ် Ohio ပြည်နယ် Dayton မြို့တွေမှာစနေနေ့က73နာရီတာချပီးဖြစ်ခဲ့တဲ့တနက်နဲ့ပစ်ခတ်မှုတွေကြောင့်လူပေါင်း31ယောက်ထက်မနည်းသေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်သမ္မတ Donald Trump ကအမေရိကန်နိုင်ငံရဲ့စိတ်ကျန်းမာရေးဆိုင်ရာဥပဒေတွေကိုပြန်လည်ပြုပြင်ဖို့ပြောဆိုလိုက်တဲ့အပြင်အခုလိုလူတွေအစုလိုက်ပြစ်ခတ်တပ်ဖြတ်မှုအခြေအနေကိုချက်ချင်းတုံ့ပြန်ကင်တွယ်ဖို့လှုံ့ဆော်မယ်လို့လည်းကြေပေးလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကတော့ဒီပြစ်ခတ်မှုတွေအတွက်ပြင်းပြင်းထန်ထန်အပြစ်တင်ရှုံချလိုက်ပြီးအမုန်းတရားပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုညီညီညွတ်ညွတ်တိုက်ဖြတ်ကြဖို့လည်းတောင်းဆိုလိုက်ပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ။
American ပြည်အောင်စုတောင်ပိုင်း Texas ပြည်နယ်ရဲ့ကနေဆက်မြို့ကလေးတစ်မြို့ဖြစ်တဲ့ El Paso နဲ့Ohio ပြည်နယ်ဒေတန်မြို့တွေမှာဖြစ်ပွားခဲ့တဲ့တနက်ဖြစ်ခတ်မှုနှစ်ခုအတွင်းလူပေါင်း32ဦးသေဆုံးခဲ့ပြီးအများပြားဒဏ်ရာရခဲ့တာကြောင့်ဒေသခံတွေဟာဝမ်းနည်းမှုနဲ့တူထိတ်လန့်တုန်လှုပ်နေကြဆဲဖြစ်ပါတယ်။သမ္မတ Donald Trump ကအင်ဂျီရောကနေပြောကြရမှာတော့ဒီဖြစ်ခတ်မှုတွေဟာကြောက်မဲ့ဖွယ်ဆိုးဝါးမှုဖြစ်ကြောင်းနဲ့သေဆုံးဒဏ်ရာရသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းချေကွဲရကြောင်းပြောပါတယ်။ဒါအပြင်ဒီလိုလူအစုလိုက်သေးသေးတဲ့ဖြစ်ခတ်မှုတွေရပ်ဆဲသွားနိုင်မယ်ဖြေရှာဖို့ပါတီကြီးနှစ်စလုံးလက်တွဲပြီးလှုပ်ဆောင်ဖို့လည်းပန်ကြားလိုက်ပါတယ်။ဒီလိုပြစ်ခတ်မှုတွေဖြစ်ပွားစေအောင်လှုံ့ဆော်နေတဲ့အထက်မှာဗီဒီယိုဂိမ်းကစားနည်းတွေနဲ့အင်တာနက်ထဲကဆိုးရတဲ့အပန်းဖြေမှုမျိုးတွေလည်းပါနေတယ်လို့အပြစ်တင်ခဲ့တယ်လို့နိုင်ငံတွင်းစိတ်ကျန်းမာရေးဆိုင်ရာဥပဒေတွေကိုပြန်လည်ပြုပြင်ဖို့လိုအပ်နေကြောင်းလည်းပြောပါတယ်
။ We must reform our mental health laws to better identify mentally disturbed
ဒံပမှုကျူးလွန်နိုင်တဲ့လူပုဂ္ဂိုလ်တွေရဲ့စိတ်အနေအထားကိုပိုပြီးကောင်းကောင်းခွဲခြားသိရှိနိုင်အောင်ကျွန်တော်တို့ရဲ့စိတ်ကျန်းမာရေးဥပဒေတွေကိုပြန်ပြင်ရမှာပါ။ဒါ့အပြင်ဒီလိုလူတွေကိုကုသမှုခံယူနိုင်အောင်လုပ်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့သူတို့ဆန္ဒအလျောက်ခွဲခြားထိန်းသိမ်းဖို့လည်းလိုအပ်ရင်လုပ်ရမှာပါ။ပြစ်ခတ်မှုလုပ်တာကစိတ်မကျန်းမာမှုနဲ့အမုန်းတရားကလုပ်တာပါ။တနက်မဟုတ်ပါဘူး
။အခုလိုအစုလိုက်တပ်ဖြတ်မှုကျူးလွန်သူတွေနဲ့အမုန်းတရားကြောင့်ရာဇဝတ်မှုကျူးလွန်သူတွေကိုတေသံပေးဖို့လဲသမရကတောင်းဆိုလိုက်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုမှာဖြစ်ပွားနေတဲ့လူတွေအစုလိုက်ပြစ်ခတ်တပ်ဖြတ်မှုခံရတဲ့အခြေအနေကိုချက်ချင်းတုံ့ပြန်ကင်တွယ်နိုင်အောင်ဆောင်ရွက်သွားမယ်လို့လဲသမရကကြေညာပေးခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကလည်းဒီပြစ်ခတ်မှုတွေအတွက်ပြင်းပြင်းထန်ထန်ရှုံချလိုက်ပြီးအမုန်းတရားနဲ့ခွဲခြားဆက်ဆံမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုညီညီညွတ်ညွတ်တိုက်ဖြတ်ကြဖို့တောင်းဆိုလိုက်တယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတီဗန်ဒူဂျာရစ်ကတင်းလာနဲ့တင်းစားရှင်တဲ့ဘွယ်မှာပြောပါတယ
် The Secretary General condemns in the strongest terms the terrorist attack in El Paso, Texas.
ဟုတ်လား၃ရက်နေက Texas ပြည်နယ် El Paso မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွက်အတွင်းမှုချုပ်ကအပြင်းထန်ဆုံးအုံနှုံးတွေနဲ့ရှုတ်ချပါတယ်။နောက်နိုင်ရီပိုင်းမှာခြားပြီး Ohio ပြည်နယ် Dayton မြို့မှာအစုလိုက်ပြုံလိုက်အသက်ခံခဲ့ရတဲ့အတွက်လည်း NOB ထိတ်လန့်တုံ့လောက်ခဲ့ရပါတယ်။ El Paso တိုက်ခိုက်မှုမှာတည်ဆုံးခဲ့ကြရတဲ့မက္ကဆီကိုနိုင်ငံသားအများပြားနဲ့အတူထိခိုက်ဒေဆုံးခဲ့ရသူတွေမိသားစုဝင်တွေချစ်ခင်မြတ်နိုးရသူအားလုံးအတွက်အတွင်းရေးမှူးချုပ်ကဝမ်းနည်းချေကွဲရပါကြောင်းနဲ့အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနိုင်ငံတွေရဲ့အစိုးရနဲ့ပြည်သူတွေနဲ့အတူတသားတည်းရပ်တည်သွားမှာလည်းဖြစ်ပါတယ်။ဒါအပြင်အမုန်းပွားမှုလူမျိုးရေးဘာသာရေးခွဲခြားမှုနိုင်ငံခြားသားကြောက်ရွံ့မှုတို့လိုခွဲခြားဆက်ဆံမှုပုံစံအမျိုးမျိုးအပေါ်အခြေခံနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အားလုံးလက်တွဲလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုလည်းသွေးမှုချုပ်ကအလေးနဲ့ပြောပါတယ
်73နိုင်အတွင်းဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနှစ်ခုအတွင်းလူပေါင်း32ဦးသေဆုံးခဲ့ပြီးတဲ့နောက်သမ္မတ Donald Trump ကလူပြူကြီးဆိုးရေးဝါဒီတွေကိုရှုံချကြောင်းပြောကြားခဲ့တယ်လို့တနက်ဝင်ယူမှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေပိုးပြီးတင်းတင်းကြပ်ကြပ်လုပ်ဖို့ပါတောင်းဆိုပါတယ်ဒါပေမဲ့လည်းအဓိကကျတဲ့တနက်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းဖို့ကိုတော့သမ္မတကမပြောခဲ့ပါဘူးရွှေပြောင်းဝင်ရောက်လာသူတွေကိုဆန့်ကျင်တဲ့သမ္မတရဲ့ပြောဆိုမှုတွေကြောင့်အခုလိုလူတွေတိတ်ကြရတဲ့အခြေအနေမျိုးတွေဖြစ်ရတာလို့ဝေဖန်သူတွေကပြောဆိုနေတဲ့အပေါ်မှာသမရကတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့လူမျိုးရေးဝါဒတည်ယူတဲ့သဘောထားတွေနဲ့လူမျိုးကြီးဆိုးရေးဝါဒတွေကိုတနိုင်ငံလုံးကတင်းကြီးတညွတ်ထဲရှုံချမယ်လို့လည်းသမရကပြောဆိုခဲ့တာပါ။အခုလိုအစုလိုက်တင်းဆောင်ရတဲ့ပြစ်ခတ်မှုတွေဇက်တိုက်ပေါ်ပေါက်လာတဲ့အတွက်တနက်ထိန်းချုပ်ရေးလုပ်ဖို့နိုင်ငံတလွှားမှာတောင်းဆိုမှုတွေလှုပ်လာကြပါတယ်။ ဒေတန်မြို့မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေတန်မြို့ကော်မရှင်နာမင်းကြီးခရစ်စတိုဖာရှောကနိုင်ငံတွင်သက်သက်ထင်းချုပ်ရေးဆိုင်ရာဥပဒေမရှိတဲ့အတွက်စိတ်ပျက်ရကြောင်းပြောပါတယ်
We've had great sadness over the last many hours, but now it's really turning to anger. Anger about the lack of
gun control. ဒီကနေ့တွင်တိတ်ကိုကြေကွဲဝမ်းတဲ့ဇာတ်ရည်နဲ့ကျွန်တော်တို့ကြုံခဲ့ရပါတယ်။ဒါပေမဲ့အခုတော့အဲ့ဒါကဒေါသအဖြစ်ပြောင်းသွားပါပြီ။ဒေါသဖြစ်ရတာကတဏှာထိန်းချုပ်မှုမလုပ်နိုင်တဲ့အတွက်ပါ။ဒီလိုတဏှာနဲ့အကြမ်းဖက်တာမျိုးခံရတာကျွန်တော်တို့ဒေတာကပထမဆုံးမဟုတ်သလိုနောက်ဆုံးလည်းဖြစ်လာမှာမဟုတ်ပါဘူး။ဒါပေမဲ့တခုခုတော့လုပ်ရမှာပါ။ဒီနိုင်ငံနဲ့လူမှုအတိုင်းအဝန်တင်တဏှာထိန်းချုပ်ရေးလုပ်ဖို့ဘ ਹੁ အစိုးရကိုရလွတ်တော်ကိုပါတော်အပေးဖို့ကျွန်တော်တို့လုပ်ရတော့မှာပ
ါ Texas ပြည်နယ် El Paso နဲ့ Ohio ပြည်နယ်ဒေသမျိုးတွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုတွေအတွင်းတည်ဆုံးခဲ့ကြသူတွေကိုလေးစားတဲ့အနေနဲ့အစိုးရရုံးတွေမှာနိုင်ငံတော်လမ်းကို9ရက်ကြာထပ်ဝက်လွှင့်ထူထားကြဖို့သမ္မတ Donald Trump ကတနင်္ဂနွေနေ့မှာပဲအမိန့်ထုတ်ပြန်ခဲ့တာပ
ါ Russian Talkမြန်မာနိုင်ငံရဲ့ဒီမိုကရေစီအခွင့်အရေးအတွက်လူလူတရလုံးပါဝင်တောင်းဆိုခဲ့တဲ့ရှစ်လေးလုံးလူလူလှုပ်ရှားမှုဖြစ်ခဲ့တာအခုဩဂတ်စ်လ10ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီလူလူတရလုံးကပါဝင်ခဲ့တဲ့ဆိုပေမဲ့ဒီလှုပ်ရှားမှုမှာကနဦးထွက်ရှီတန်းကလှုပ်ဆော်ခဲ့သူတွေကတော့ကျောင်းသားလူငယ်တွေဖြစ်ပါတယ်ဒါကြောင့်လည်းပဲအဲ့ဒီခေတ်ကာလမှာပါဝင်လှုပ်ရှားခဲ့ကြတဲ့လူငယ်ကျောင်းသားတွေကို10လေးလုံးမျိုးဆက်ဆိုပြီးတော့တင်စားသုံးနှုန်းပါတယ်နှစ်30ကျော်ကြာပြီးတော့ဒီမိုကရေစီအသွင်ပြောင်းနေတဲ့အခုကာလမှာအဲ့ဒီလူငယ်မျိုးဆက်တွေမြန်မာနိုင်ငံကြီးမှာဘလို့အခမ်းအနားမျိုးမှာရောက်နေပြီလဲရှစ်လေးလုံးလှုပ်ရှားမှုနဲ့ရှစ်လေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးပို့ထားမယ်ဆိုရင်တရားလီလိုက်အစီအစဉ်လှည့်ထုတ်ချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ့်သတင်းရှင်တွေကိုကြည့်ကြပါလိမ့်ခင
်ဗျာ။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ခုကတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုတွေကျူးလွန်နေတဲ့မြန်မာတပ်မတော်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကိုသက်ဆိုင်ရာနိုင်ငံတွေကပြန်လည်သုံးသပ်ဆောင်ရွက်ဖို့တီးခြားလွတ်လပ်တဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ဥက္ကဋ္ဌကတိုက်တွန်းလိုက်ပြီးဒီလိုမှမဟုတ်ရင်တစ်ချိန်မှာဥပဒေကြောင့်အရေးကိစ္စဖြစ်လာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။ဩဂုတ်လ9ရက်နေ့ကထုတ်ပြန်တဲ့ FFM ရဲ့မြန်မာနိုင်ငံဆိုင်ရာနောက်ဆုံးအစီရင်ခံစာနဲ့ပတ်သက်လို့ VOA က Skype ကတဆင့်တက်ရိုက်ဆက်သွယ်မေးမြန်းခန်းမှာသူကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့စီးပွားရေးကွန်ရက်နဲ့သူနဲ့ပတ်သက်နေတဲ့ပြည်တွင်းပြည်ပလုပ်ငန်းတွေအကြောင်းဖော်ပြထားတဲ့အစီရင်ခံစာမှာအဓိကပေးချင်တဲ့အချက်တွေကိုမှတ်အင်ချင်းနိုင်ကစတင်မေးမြန်းတာမှာမစ္စတာဒါရူစမန်ကအခုလိုစပြီးဖြေကြားပါတယ
်။ The main message of the report is to establish indisputable linkage between the extra budgetary resources that the Tatmadaw
ဒီကံစာကအဓိကထုတ်ပေါ်လိုက်တဲ့အချက်ကတော့မြန်မာတပ်မတော်အနေနဲ့နိုင်ငံရဲ့စစ်အသုံးစရိတ်ဘတ်ဂျက်အပြင်အခြားဝင်ငွေတွေရနေတယ်ဆိုတော့ဘလို့မှငင်းလို့မရတဲ့ကွင်းဆက်ဖြစ်ပါတယ်။ဒီရလာတဲ့ဝင်ငွေတွေကိုစစ်မဲ့ရေးရအရသာမကသိုးအားပြင်းထန်လာတဲ့လူခွင့်ချိုးဖောက်မှုတွေဖြစ်စေတဲ့စစ်စင်ရေးတွေမှာထိထိရောက်နေအသုံးချနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုအပေါ်ဝင်ငွေဘတ်ဂျက်တွေဟာတက်မတော်ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေစီကအကျိုးမြတ်တွေဖြစ်တယ်ဆိုတာကျွန်တော်တို့အထောက်အထားတွေနဲ့တွေ့ရပြီးတော့တက်မတော်ရဲ့လူခွင့်ချိုးဖောက်ကျွလွန်မှုတွေကိုအထောက်အကူပြုနေတယ်ဆိုတာအထင်ရှားပြသနေတယ်ဆိုတာဒီအစီအစဉ်ခါစားမှာအဓိကထုတ်ပေါ်ထားပါတယ်
။အဲ့တော့ဒီမြမတက်မတော်ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့ဖို့ဆိုရင်လက်တွေ့မှာဖြစ်နိုင်ပါမလား
? Well, that is why now we are calling for the business community to cut off relations with the Tatmadaw.
ဘာလို့လဲ?စီးပွားရေးတိုင်းဝန်ကိုကျွန်တော်တို့တောင်းဆိုနေတာကတက်မတော်နဲ့ဆက်ဆံရေးမှန်တမ်းများကိုဖျက်ဖြစ်ဖို့ဖြစ်ပါတယ်။စစ်တပ်နဲ့မပတ်သက်တဲ့စီးပွားရေးလုပ်ငန်းအတိုင်းအဝန်ကိုရွေးချယ်ဖို့ကျွန်တော်တို့တိုက်တွန်းပါတယ်။စစ်တပ်ဟာရသားအုပ်ချုပ်မှုအောက်မှာရှိနေဖို့လိုအပ်နေတာပါ။အဲ့ဒီခါကျမှစစ်တပ်အနေနဲ့သူတို့ကြိုက်တာသူတို့လုပ်ခွင့်မရမှာဖြစ်တယ်လို့ပိတ်ဆို့တက်ခတ်တာမျိုးလဲလုပ်เสียရမလို့တော့ဘော့ဒါကြောင့်ပထမဆုံးလုပ်ရမှာကတပ်မတော်အနေနဲ့ပြစ်တံကကင်းလုပ်ခွင့်ရတဲ့ပုံစံမျိုးနဲ့ပြုမှုနေတဲ့တပ်မတော်စီးပွားရေးလုပ်ငန်း Empire အမည်စရင်အပြည့်စုံပြည့်စုံထားတဲ့စာမျက်နှာ130ရှိတဲ့အစီရင်ခံစာပါအချက်တွေကိုအတိမတ်ပြုဖို့ဖြစ်ပါတယ်စစ်တပ်ကိုအရသာအစိုးရရောလွှတ်တော်ကပါထိန်းချုပ်ထားနိုင်စွမ်းအခုမရှိပါဘူး
အခုမြန်မာစစ်တပ်ဟာအိန္ဒိယနဲ့စီးရေးဆက်ဆံရေးမှာအခိုင်အမာရှိနေတာနောက်တရုတ်နဲ့ရုရှားကနေမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတာ Siwari Maji Mesuile, Dio Bawi, the Cha Asha Nangan Riga, Yamane Bubong Losanira, the Yamanango Labi Yinin Yongamuri Shinirasuro, Dilo Demero, Siwari Lungan Nigu, Dimetta Tankapusura, Tiamelu Timalashi.
Well, that is not for us to speculate. Our task was to lay out the facts, and we have done so.
ကျွန်တော်တို့အလို့မဟုတ်ပါဘူးကျွန်တော်တို့အလို့ကအချက်လက်တွေကိုဖော်ထုတ်တင်ပြဖို့ဖြစ်ပါတယ်ဒီအတွက်လည်းကျွန်တော်တို့လုဆောင်ခဲ့ပြီးပါပြီဒါကတော့တက်မတော်ရဲ့စီဝိုင်းလုပ်ငန်းတွေနဲ့လူခွင့်ချိုးဖောက်မှုတွေဆက်ဆက်မှုရှိနေတယ်ဆိုတာပါဒီအစီအကစားထပ်ပေါ်လာတာကလည်းမြန်မာပြည်သူတွေလူငယ်တွေအနေနဲ့တန့်ရှင်းတဲ့တက်မတော်ဖြစ်ဖို့ဆိုတဲ့တင်ပြရတဲ့ဆန္ဒပေါ်မှာတုံ့ င်းသားလူမျိုးစုအားလုံးပါဝင်တဲ့ညီညွတ်တဲ့တပ်မတော်မျိုးပဲသူတို့ဖြစ်စီကြမှာလေဘူရုပ်တွေကိုအကာအကွယ်မပေးပဲတိုင်းပြည်ကိုအကာအကွယ်ပေးတဲ့တပ်မတော်ကိုပဲဖြစ်စီခြင်းကြပါလေဒါကြောင့်အစိုးရကစားမပါတဲ့တပ်မတော်နဲ့ဆက်ဆက်မှုရှိနေတဲ့စီးပွားရေးလုပ်ငန်းမှန်သမျှတခြားနိုင်ငံတွေအနေနဲ့စစ်ဆေးကြည့်ရှုပြီးတပ်မတော်နဲ့ပတ်သက်နေတဲ့လုပ်ရမှန်သမျှကိုဖြေရှင်းဖို့လိုပါတယ်အဲ့ဒီလိုမလုပ်ဘူးဆိုရင်သူတို့ရဲ့ယင်းနှောင့်နှံမှုတွေဟာတပ်မတော်ရဲ့လူသားထုပေါ်ရာဇဝတ်ကျွလွတ်မှုတွေကိုအထောက်ပံ့ဖြစ်စေတယ်ဆိုတဲ့အချက်ကိုတသက်ပြနိုင်မယ်ဆိုရင်သူတို့တွေလည်းနောက်ဆုံးမှာတရားဥပဒေနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်
။ဒါဆိုရင်အခုဒီကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကအကြံပြုထားတဲ့ဒီမြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်တွေကို ICC ခုံရုံးတင်ဖို့ကိစ္စဓမ္မမဟုတ်ရင်အခြားနိုင်ငံတကာတရားရုံးတွေကနေပြီးတော့စစ်ဆေးအရေးယူဖို့ကိစ္စပေါ့နော်။အဲ့ဒီအခြေအနေရောအခုဘယ်လိုရှိပါလဲရှင
်။ Well yes the fact finding mission has worked for the last 2 years.
Fact finding machine အနေနဲ့လွန်ခဲ့တဲ့နှစ်နှစ်ကတည်းကစတင်လုပ်ဆောင်ခဲ့တာဆိုတော့အခုတွေ့ရှိချက်တွေကိုနောက်ထပ်အသစ်ဖွဲ့ထားတဲ့ကုလသမဂ္ဂရန်တရားအဖွဲ့ကိုဆွဲပြောင်းပေးမှာဖြစ်ပါတယ်။အဲ့ဒီအဖွဲ့ကတော့လူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရားအဖွဲ့ပါပဲ။အဲ့ဒီအဖွဲ့ဆောင်ရမယ့်လုပ်ငန်းတာဝန်တွေကတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပါဝင်ကျွန်တော်တို့အမည်တွေနဲ့အတိအကျဖော်ထုတ်ထားတဲ့စုစုပေါင်းမြန်မာစစ်ဗိုလ်ချုပ်6ဦးကိုတရားစွဲဆိုဖို့လိုအပ်တဲ့အရာတွေကိုဆောင်ရမှာဖြစ်ပါတယ်။ဒီတော့ရက်ဆက်ကြံကြုံမှုတွေမှာအဓိကတာဝန်ရှိတဲ့စစ်ဗိုလ်ချုပ်တွေကိုတရားစွဲဖို့ဆောင်ရွက်မဲ့ကုလသမဂ္ဂရန်တရားအဖွဲ့ကိုထောက်ခံပံ့ပိုးဖို့အပိုင်းကိုတော့နိုင်ငံတကာတာဝန်ကကုဖတာကိုဆုံးဖြတ်မှာဖြစ်ပါတယ
်။အခုလိုဒီ FFM အဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့မြန်မာတက်မတော်ဒါမှမဟုတ်လို့ရှိရင်မြန်မာအစိုးရဘက်ကရောဘယ်လိုတုံ့ပြန်ပါလဲရှင
်။ We gave the a copy of the report to the Myanmar government through the mission in Geneva 2 weeks ago.And we have not received any
Geneva Geneva ကုလသမဂ္ဂမှာရှိတဲ့မြန်မာကိုယ်စားလှယ်အဖွဲ့ကတဆင့်မြန်မာစိုးရစီကိုလွန်ခဲ့တဲ့နှစ်ပတ်ကတည်းကပေးပို့ခဲ့ပါတယ်။အခုချိန်ရှိတော့ဘာတုတ်ပြန်ကြမ်းမှမရသေးပါဘူး။အခုတော့အစီရင်ခံစာကိုဒီနေ့ကျွန်တော်တို့ထုတ်ပြန်လိုက်ပါပြီ။ဒီတော့မြန်မာစိုးရပဲဖြစ်ဖြစ်မြန်မာတက်မတော်ပဲဖြစ်ဖြစ်မှတ်ချက်ပေးတုတ်ပြန်မယ်ဆိုရင်ကျွန်တော်တို့ကြိုးစားပါလေ။အစီရင်ခံစာမထုတ်ပြန်ခင်လွန်ခဲ့တဲ့ဆယ်လောက်ကတည်းကအစီရင်ခံစာအပြည့်အစုံကိုသူတို့ကိုပေးလာပြီးသူတို့ရဲ့တုတ်ပြန်ချက်တွေကိုအစီရင်ခံစာရဲ့နောက်ဆက်တွေမှာဖော်ပြဖို့ပါ။ဒါပေမဲ့သူတို့ဘက်ကဘာမှတုံ့ပြန်မှုမရှိခဲ့တဲ့အတွက်ကျွန်တော်တို့အခုလိုအစီရင်ခံစာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။တကယ်လို့သာဂျနီဗာမှာရှိတဲ့မြန်မာကိုယ်စားလှယ်ရုံးကအချိန်မီတုံ့ပြန်မယ်ဆိုရင်ကျွန်တော်တို့အစီရင်ခံစာကဒါတွေကိုနောက်ဆက်တွဲအနေနဲ့ထည့်သွင်းဖော်ပြမှာဖြစ်ပါတယ်
။ကုလအချက်လက်ရှာအဖွဲ့ရဲ့အပိတ္တအစီရင်ခံစာကိုတော့နောက်လ7မလမှာကုလလူခွင့်ရေးကောင်စီကိုတင်သွင်းမှာလည်းဖြစ်ပါတယ်။တစ်ဆက်တည်းမှာပဲတီးကြလွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွဲ့ကမြန်မာစစ်တပ်နဲ့ဆက်ဆက်မှုရှိတဲ့စီးပွားရေးလုပ်ငန်းတွေဖြစ်တဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ရဲ့လက်ရှိစီးပွားရေးလုပ်ငန်းတွေနဲ့အဆက်အသွယ်ဖြတ်တောက်ဖို့နိုင်ငံတကာကိုတိုက်တွန်းပါတယ်။အခုလိုတိုက်တွန်းချက်တွေကလက်တွေ့အကောင့်ထဲပေါ်လာနိုင်မလားဆိုတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။မြန်မာတပ်မတော်ရဲ့စီးပွားရေးလုပ်ငန်းကြီးတွေဖြစ်တဲ့မြန်မာနိုင်ငံဥပိုင်စီးပွားရေးကုမ္ပဏီလီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့လက်အောက်ရှိကုမ္ပဏီပေါင်း140ကျော်နဲ့နှိစက်တဲ့ခရိုနီကုမ္ပဏီတွေကမြန်မာစီးပွားရေးမှာအကြီးအကျယ်ဝင်ငွေရထားတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ကအစိုးရခန်းစာထုတ်ပြန်လိုက်ပါတယ်။မြန်မာတပ်မတော်အနေနဲ့အခုလိုတက်စီးပွားရေးတည်တဲ့ဝင်ငွေတာမရှိဘူးဆိုရင်အစိုးရကပေးတဲ့ဘတ်ဂျက်အပေါ်သာမိခိုးရပြီးလူခွင့်ရေးချုပ်ဖောက်မှုတွေကိုလွတ်လွတ်လပ်လပ်မလုပ်နိုင်ပဲအရသာအစိုးရကိုပြန်တင်ပြနာခံရမှာဖြစ်တယ်လို့မနေ့ကထုတ်တဲ့ဒီအစီအကံစာမှာဖော်ပြလိုက်ပါတယ်။အဲဒီတော့မြမတပ်မတော်ရဲ့စီးပွားရေးလုပ်ငန်းတွေပေါ့ကုလသမဂ္ဂလူကြုံရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေကနေချက်ချင်းအေးအေးယူပိတ်ဆို့တာတွေလုပ်ပေးဖို့ဒီအစီအကံစာမှာထောက်ပြလိုက်တာကြောင့်နိုင်ငံတကာကုမ္ပဏီတွေပေါ်တက်ရောက်နိုင်မှုကိုမေ့ရမှာ Georgetown တက္ကသိုလ်ကဂေါ်လူဆောင်ပါမောခါနဲ့မြမအရေးကျွမ်းကျင်သူ David Steinberg က
It may have some impact on Western companies.
နောက်နိုင်ငံကုမ္ပဏီတွေပေါ်ဆိုရင်တော့တက်ရောက်မှုတချို့ရှိနိုင်ပါတယ်။ American ကုမ္ပဏီတွေပေါ်တော့ဖြစ်နိုင်တာသိပါတယ်။ EU ကုမ္ပဏီတွေပေါ်လည်းဖြစ်မယ်ထင်ပါတယ်။ဒါပေမဲ့ Japan, တရုတ် Korea, နောက် Hong Kong, Singapore စတဲ့နိုင်ငံတွေကကုမ္ပဏီတွေပေါ်ဆိုရင်တော့တက်ရောက်မှုရှိမှာမဟုတ်ပါဘူး
။ဒါပေမဲ့ American အခြေစိုက်ကချင် Alliance ဘက်ဥက္ကဋ္ဌကွန်ဆန်အန်ဆန်ကတော့တက်ရောက်မှုရှိနိုင်တယ်လို့ဆိုပါတယ
်။အရင်ကတော့ဒီလိုမျိုး genocide ဆိုတဲ့အတုံးလုံးပမာပြည်နဲ့အဲတွဲထားတဲ့အတုံးလုံးအဲဒီအတုံးလုံးကိုတွဲရတာဆိုမရှိခဲ့ပါဘူးဗျ။အခုကလုံခြုံရေးကောင်စီကနေပြီးတော့ဒီဇိုင်းမမတ်ပါဝင်နေတယ်ဒီဟာနဲ့ပတ်သက်မှာဆွေးနွေးနေတဲ့ဌာနတွေကအခုတော်တော်ကြာလာပါပြီဗျ။ကြာလာမှနောက်ထပ်ဒီလိုမျိုးလူအဲဥပမာဗျအမေရိကန်နိုင်ငံကိုဆိုရင်တော့လုံခဲ့တဲ့နှစ်အစီတောင်းကနန်းနှစ်စဉ်နှစ်တိုင်းတော့ကိုဘာဗီယာတူတွေကရောက်ရှိနေတဲ့ကဏ္ဍတွေရှိရဲ့နောက်ဥမာဘင်္ဂလားဒေ့ရှ်မှာတော့အခုလိုဟင်ဂျာဒုက္ခတွေတိတ်နဲ့တန်းနဲ့ညီပါဖြစ်နေပြီဒီလိုမျိုးတွေကအရင်ကကျွန်တော်မှရှိခဲ့တယ်ရှိခဲ့မယ်ဒီလောက်ကြီးဆိုးဆိုးရွားရွားမရှိဘူး
ဒီကုလသမဂ္ဂအစိုးရခန်းစာထဲမှာပဲမြောက်ကိုရီးယားတရုတ်ရုရှားဖိလစ်ပိုင်ယူကရိန်းစင်ကာပူနဲ့အစ္စရေးနိုင်ငံကကုမ္ပဏီတွေအနေနဲ့မြန်မာတပ်မတော်ကိုလက်နက်ရောင်းချနေကြောင်းထုတ်ဖော်ထားတာကြောင့်ဒီလက်နက်တင်ပို့မှုတွေပေါ်တက်ရောက်မှုရှိနိုင်မှုကိုမေးရမှာကွန်ဆန်က
ရှိတယ်ဗျအခုဥမာဒီမြောက်ကိုအဆုံးဆုံးပြောမှာဆိုကဘာနဲ့ဆက်ဆက်မှုအနည်းဆုံးမြောက်ကိုရီးယားတောင်မှာအခုတခြားကိစ္စနဲ့ပတ်သက်မှာအာဖရိကတို့တခြားနိုင်ငံတွေမှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်မှာတော်တော်ကြီးခံနေရတဲ့အခြေအနေရှိပါတယ်ဒီစီးပွားရေးပိတ်ဆို့မှုဆိုတာကအခုတရုတ်နိုင်ငံသားလက်ရှိအခြေအနေမှာဒီကုန်သွယ်ရေးနဲ့ပတ်သက်မှာပိတ်ဆို့မှုတချို့အတင်းကျပ်ခံနေရဟာကိုဒီနေ့လိုမျိုးဆိုရင်သူတို့ရဲ့ဒီ RMB ကိုချော့ချတာမျိုးအဆင့်တောင်ရောက်သွားတယ်ဆိုတော့ဒီ U မစိုက်တယ်သူတို့ဒီဟာကတော့စိတ်အလေးမထားဘူးလို့ကတော့ပြောလို့အယောင်ချက်ပါတယ်ရှိရစကလုံးတစ်ခုပါအဲ့ဆိုဗမာပြည်နဲ့ပတ်သက်မှာဒီစက်တက်နဲ့ပတ်သက်ပြီးမှက genocide ဆိုတဲ့စကလုံးကသူတို့အခုလက်ရှိဗမာစက်တက်နယ်ကကြီးဒီရိုဟင်ဂျာနဲ့ပတ်သက်မှာ genocide ဆိုတဲ့စကလုံးတွေတုံးနေတာရှိရဆိုတော့ Israel ဆိုရနေပြီးဒီဟာကသူတို့ရဲ့ပြည်တွင်းနိုင်ငံရေးအရာတောင်မှခဝေးဝေးနေရတဲ့အဆင့်ရောက်လာတယ်ပဲဆိုတော့အခုမြင်နေရပေါ့
ဒါပေမဲ့ဗမခဆိုင်ဘက်ကတော့ဒီလက်နက်ရောက်ချမှုတွေပေါ်တက်ရောက်မှုမရှိဖို့များတယ်လို့ဆိုပါတယ
် Probably not reason is the Myanmar is not on everybody's immediate attention
တက်ရောက်မှုမရှိဖို့ကများပါတယ်ဘာလို့လဲဆိုတော့ဒီနိုင်ငံတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ရင်ရိုဟင်ဂျာအရေးကလွဲလို့ချက်ချင်းဦးစားပေးလုပ်ရမယ်လို့မမြင်ကြသေးတာရဲ့နောက်ရိုဟင်ဂျာအရေးမှာတော့သမ္မတဒေါ်နယ်ထရန့်ရိုဟင်ဂျာနဲ့တွေ့ချိန်မှာသူပဲနိုင်ငံကလာမန်းမတိခဲ့တာတွေကြောင့်ပါဒီလူမှုအတိုင်းဝိုင်းမှာတကယ်ပြင်းပြင်းထန်ထန်ဖြစ်နေတာတွေကိုသေသေးချာချာနားမလည်ကြပါဘူ
းဒါအပြင်ဒီအစီရင်ခံစာထဲမှာပဲမြန်မာနိုင်ငံကစီးပွားရေးကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ KBZ အုပ်စုနဲ့ Max မြန်မာတို့ကိုစစ်ဆေးရေးယူဖို့တောင်းဆိုထားတဲ့ပေါ်တက်ရောက်နိုင်မှုကိုမေးရမှာပမခစတိုင်ဘက်ကဒီကုမ္ပဏီတွေအနေနဲ့အရင်စစ်ဆေးရလက်ထက်ထဲကအစိုးရနဲ့နေနည်းဆက်ဆက်လုပ်ခဲ့တာဖြစ်ပေမဲ့တက်ရောက်နိုင်မှုကိုတော့ခံမရခက်တယ်လို့ဆိုပါတယ်ဒါပေမဲ့ကွန်ဆန်ကတော့ဒီပြည်တွင်းကုမ္ပဏီတွေပေါ်လဲနိုင်ငံတကာရေးယူတက်ရောက်မှုတဖြည်းဖြည်းဖြစ်လာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ Max မြန်မာ CY ကုမ္ပဏီကတော့ဒီအစီရင်ခံစာထဲမှာဆွဆွဲထားသလိုဘင်္ဂလားဒေ့ရှ်နယ်စပ်တိုင်းကာရေးအတွက်ဝင်ရောက်ကူညီပေးခြင်းမရှိဘူးလို့အစီရင်ခံစာထုတ်ပြောထားပါတယ်။ပါမခစတိုင်မတ်ကတော့မြန်မာတပ်မတော်အပြင်တခြားစစ်တပ်ကြီးစိုးခဲ့တဲ့နိုင်ငံတွေကတပ်မတော်အများစုကလည်းစစ်တပ်ရေးရှိအာဏာရှိရေးအတွက်စီဝါရေးလုပ်ငန်းတွေကိုတမျိုးတစ်ပုံဆက်လက်ချုပ်ကန့်နေရှိပြီးမြန်မာကတော့ပိုချုပ်ကန့်မှုများပြီးတခြားကုမ္ပဏီတွေပေါ်တွဲလို့ဖို့အတွက်တင်းသွင်းဖိအားပေးနိုင်တဲ့အနေအထားတွေကိုလေ့လာဖို့လိုတယ်လို့ဆိုပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်က2019ခုနှစ်ဩဂုတ်လ6ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24/50/51တို့အပြင်လိုင်းလမ်မီတာ190ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆန်ရကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာအစီအစဉ်တွေနဲ့အတူ
ဒီမောင်းမမှန်လောက်တဲ့ဆိုင်ကြီးတစ်ခုအတွက်နဲ့ဟာဒီမျိုးကဆိုင်ရအမည်ကအဆိုရင်စိတ်မချဘူးကွာဆိုတဲ့ပုံစံမျိုးတွေလည်းဖြစ်လာတော့
ချစ်တော်ရေးခဏတင်းဆက်တဲ့အခါမှာခြားရပါမယ်ရှင်။အခုတော့ရင်ဆုံးတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးခြင်းပါတယ်။တရုတ်သွင်းကုမ္ပဏီတဲကဒေါ်လာ300ဘီလီယံတန်ဖိုးရှိကုန်ပစ္စည်းတွေအပေါ်စက်တင်ဘာလ1ရက်နေ့ကစလို့သွင်းကုန်ကွန်ဆေးရခိုင်တို့အသစ်ထပ်မံစီးကျက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကချင်းချောက်ခဲ့ပြီးနောက်တရုတ်ယွမ်ငွေဈေးနှုန်းဟာ17နှစ်တာကာလအတွင်းအနှိမ့်ဆုံးဈေးနှုန်းအထိတင်းနှလာနေကကျဆင်းခဲ့ပါတယ်။တရုတ်ငွေကြေးတန်ဖိုးကျသွားတာကြောင့်ငွေကြေးဆန်ရစစ်ပွဲတစ်ခုဖြစ်လာနိုင်တဲ့အလားအလာတွေထွက်ပေါ်လာသလိုပဲအမေရိကန်နဲ့တင်းမာမှုပိုပြင်းထန်လာမယ်လို့သုံးသပ်သူတွေကပြောပါတယ်။ Joyce Howe ရဲ့သတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင်။အမေရိကန်ဒေါ်လာကိုငွေလဲနှုန်းတရုတ်9ယွမ်အထိကျလာပြီဆိုရင်စိုးရိမ်စရာအဖြစ်သတိထားကြတာမှာအခုတော့ဒီထက်တောင်းမှဈေးကျနေပါလေ။ဒါဆိုရင်2018ခုနှစ်ဧပြီလနောက်ပိုင်းအနှိမ့်ဆုံးဈေးနှုန်းလည်းဖြစ်ပါလေ။ရွှေငွေတန်ဖိုးကျဆင်းတာကြောင့်တရုတ်ရဲ့ပို့ကုန်တွေဈေးသက်သာစေပြီးတရုတ်အစိုးရဘက်ကကုန်သွယ်ရေးမှာအသာစီးရ။ဒါပေမဲ့ပြည်ပပြိုင်ဘက်တွေကတော့အထိနာစေတယ်လို့အမေရိကန်အရာရှိတွေကအရင်တုန်းကတည်းကပြောဆိုခဲ့တာပါ။ရွှေငွေဈေးနှုန်းကျဆင်းမှုဟာဆိုရင်တရုတ်ဈေးကွက်ရဲ့အနှုတ်လက္ခဏာဆောင်တဲ့သဘောထားဖြစ်တယ်လို့ပီကင်းတက္ကသိုလ်ကစီးပွားရေးဆိုင်ရာတွက်ဖက်ပါမောက်ခါလီယူရှိကီကပြောပါတယ
်။ဒီကဘောက်ရတဲ့အဆင်ကြီးတည်လာ
ကုန်သွယ်ရေးစစ်ပွဲကတကြောပြန်ပေါ်ပေါက်လာတာကြောင့်တရုတ်ရဲ့ပို့ကုန်ရောသွင်းကုန်အပေါ်မှာပါရိုက်ခတ်မှုရှိမဲ့အပြင်အမေရိကန်ဒေါ်လာနဲ့တရုတ်ယွမ်ငွေလဲနှုန်းမှာလည်းအထက်အကျဖြစ်လာစေပါတယ်။ရန်ငွေကျဆင်းမှုနဲ့ကုန်သွယ်ရေးစစ်ပွဲကအပြန်အလှန်ဆက်နေပြီးဈေးကွက်မှာလည်းစိုးရိမ်မှုတွေထွက်လာနေပါတယ
်။ရှင်းလာတဲ့မှာအမေရိကန်ပြည်ထောင်စုဝါရှင်တန်မှာအမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးပွဲနောက်တစ်ကြိမ်ကျင်းပဖို့ရှိနေခြင်း။တရုတ်ဘက်ကပိုပြီးလက်ရောလာရေးသမ္မတဒေါ်နယ်ထရန့်ကစစ်ဆက်ဆွေးနွေးရေးနီးပြူဟာရဲ့တစိတ်တပိုင်းအရာအခုလိုတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ကောက်မှုအသစ်ချမှတ်တာလို့သုံးသက်သူတွေကယုံကြည်ကြပါတယ်။ဒါကအလုပ်ဖြစ်မလားဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ထိုင်ဝမ်ကစီးပွားရေးသုတေသနအဖွဲ့ရဲ့သုတေသနမှူးဒါဆန်ချူးကပြောပါတယ်
။他们认为说拖时间的话其实美国内部的那个压力应该
သင်္ကုန်ခွန်ပြန်လည်ဒုက္ခနေတာကိုအချိန်ဆွဲထားနိုင်ရင်တရုတ်စီးပွားရေးပေါ်မိခွန်းနေရတဲ့အမေရိကန်ပြည်တွင်းလုပ်ငန်းတွေကတပ်ရထရန့်ကိုသဘောထားပြောင်းဖို့ဖိအားပေးနိုင်တယ်လို့တရုတ်ဘက်ကယုံကြည်ထားပါတယ်။တစ်ဖက်မှာလည်းဒီမိုကရက်ပါတီကဂျိုးဘိုက်ဒန်တို့လိုကိုယ်စားလှယ်လောင်းတွေပို့ပြီးလူကြိုက်များလာမယ်လို့တရုတ်ကမျှော်လင့်ပါတယ်။ဒီလိုဖြစ်လာရင်သမ္မတထရန့်ဘက်ကလည်းဒီမိုကရက်ပါတီကိုပြန်ပြီးအာရုံစိုက်ထိန်းကြီးဖို့အတွက်ကိုယ်သွယ်ရေးစစ်ပွဲမြန်မြန်အဆုံးသတ်ဖို့ကြိုးစားလာနေပါတယ်
။တရုတ်အနေနဲ့ကတော့ချမ်းရှိနေသေးတဲ့ဒေါ်လာ200ဘီလီယံတန်ဖိုးရှိအမေရိကန်ထုတ်အစ်မြင့်နည်းပညာသွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်ဆိုရင်သူ့စီးပွားရေးကိုစိုးစိုးရွားရွားအထိနာစေမှာကြောင့်တံပြန်ပြီးအခွန်တိုးကောက်ဖို့တော့အလားအလာသိမရှိဘူးလို့လဲသုတေသနမှူးချူးကပြောပါတယ်။အမေရိကန်ငွေစုလက်မှတ်တွေထုတ်ရောင်းရင်လဲတရုတ်ရဲ့ကြိုးဝါမှုကိုပဲအထည်နာစီမှာကြောင့်ဒေါ်လာ1 trillion တန်ဖိုးရှိအမေရိကန်ငွေစုလက်မှတ်တွေကိုတရုတ်ဘက်ကရောင်းပြမှာမဟုတ်ဘူးလို့လဲသူကပြောပါတယ်။ဒါ့အပြင်တရုတ်ပြည်တွင်းကအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်မှာလဲတင်းကျပ်မဲ့အနေအထားမရှိသလိုဒီလိုလို့ရင်တော့သမ္မတထရန့်စိတ်ကြအခြေအနေမျိုးဖြစ်သွားစေနိုင်ပြီးရလက်ကတော့တရုတ်အခြေစိုက်အမေရိကန်လုပ်ငန်းတွေထားနေပြန်သွားတာမျိုးသာဖြစ်သွားနိုင်တယ်လို့လဲချူးကပြောပါတယ်တရုတ်အတွက်လုတ်เสียကတော့ပို့ကုန်အပေါ်မှီခိုရတဲ့စီးပွားရေးကိုရှော့ချပြီးပြည်တွင်းဝယ်လိုအားကိုတိုးမြှင့်ဖို့ဖြစ်တယ်နောက်အမေရိကန်ကိုရှင်ပြိုင်ဘက်အဖြစ်နဲ့ဒေတာတွင်အလုံးစုံစီးပွားရေးမိဖက်တရထူထောင်ပြီးအမေရိကန်ရဲ့မဟာမိတ်မဟုတ်သူတွေရဲ့ထောက်ခံမှုရာရေးကြိုးပမ်းမှုဖြစ်တယ်လို့လဲသုတေသနမှုကသုံးသပ်ပြောဆိုပါတယ်ရှင်
ော့ကပ္ပသတင်းမီဒီယာတဲကမြန်မာနိုင်ငံအကြောင်းတွေကိုနားဆင်ကြရအောင်ပါရှင်ဒေါ်လလတန်ကောက်နှုတ်တင်ပြထားပါတယ
်မြန်မာစစ်တပ်ကိုလက်နက်တပ်ဆင်ပေးခဲ့တဲ့အတွက်ကုလသမဂ္ဂစီရင်ခံစားမှထောက်ပြဝေဖန်ခြင်းခံခဲ့ရတဲ့ခုနှစ်နိုင်ငံနဲ့အစ္စရေးလပါဝင်တဲ့ဆွေကောင်းကြီးနဲ့ဤတာခဲ့တဲ့ The Times of Israel သတင်းစာကနေကောက်နှုတ်တင်ပြလုပ်ပါတယ်2016ကစလို့ရိုဟင်ဂျာတွေပေါ်နှိမ်နှင်းမှုကြီးအပြီးမြန်မာစစ်တပ်ကိုအစ္စရေးအပါအဝင်နိုင်ငံပေါင်း9နိုင်ငံရှိအ ਨੇ စုံကုမ္ပဏီပေါင်း15ခုကနေလက်ထက်ပစ္စည်းတွေရောင်းချခဲ့တာတွေ့ရတယ်လို့တင်လာနေထုတ်ကုလသမဂ္ဂစီရင်ခံစားမှဖော်ပြထားတဲ့အကြောင်းအစချေရေးသားထားပါတယ်မြန်မာစစ်တပ်ရဲ့ရက်စက်တဲ့အကြမ်းဖက်နှိမ်နှင်းရေးလှုပ်ရှားမှုတွေဟာ2016ကစတင်ခဲ့တာဖြစ်ပြီးရိုဟင်ဂျာ9သိန်းအင်းကြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံစေခဲ့ရတဲ့ပြင်ဒီဖြစ်ရကူနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေက genocide လို့အမည်တက်ခဲ့တာလည်းဖြစ်ပါတယ်မြန်မာစစ်တပ်ဟာနိုင်ငံတွင်တိတ်ကိုအင်အားကြီးတဲ့စီးပွားရေး empire ကြီးကိုထိန်းချုပ်ရမှာကဘာလက်ခီးတွားဗန်းလုပ်ငန်းကြောက်စိမ့်နဲ့ဗတိများတပ်တူတွင်လုပ်ငန်းဆောက်လုပ်ရေးတဘာဝတန်ဝိဆေးဝါးအဖျော်ယမကာအင်ချမီအယောင်ဝယ်ပြင်းတခြားလုပ်ငန်းတွေလည်းပါဝင်တဲ့ကော်မတီပေါင်း140လို့ကိုထိန်းချုပ်ထားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအရစစ်တပ်ဟာအစိုးရလက်အောက်မှာမရှိတဲ့အတွက်ဒီစီးပွားရေးလုပ်ငန်းတွေကနေနိုင်ငံပိုင်ဘတ်ဂျက်ကိုအားကိုးဖို့မလိုဘဲစစ်တပ်ကငွေချေးအတုံးပြုနေတာဖြစ်ပါတယ်ဒါကြောင့်ကုလသမဂ္ဂရဲ့စီရင်ခံစားမှသတိပေးထားတာကမြန်မာနိုင်ငံရေးခေါင်းဆောင်တွေရဲ့ထိရောက်တဲ့စောင့်ကြည့်မှုမခံရတဲ့ဒီအနေအထားမှာမြန်မာစစ်တပ်ကိုလူခွင့်ချိုးဖောက်မှုတွေနဲ့စစ်ရာဇဝတ်မှုတွေကနေအေးအေးယူခံရခြင်းမရှိဘဲကင်းလွတ်ခွင့်ပေးရရောက်နေတယ်လို့အင်ဒိုနီးရှားလူခွင့်ရှင်နေလည်းဖြစ်အစိုးရရှိနေချုပ်ဟောင်းလည်းဖြစ်တဲ့တွက်လက်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကထောက်ပြထားတယ်လို့ဖော်ပြထားပါတယ်2012ရိုဟင်ဂျာပြည်ပကစတင်ချိန်ကစလို့မြန်မာစစ်တပ်နဲ့လက်နက်အယောင်ဝယ်လုပ်ခဲ့တဲ့ခုနှစ်နိုင်ငံကရုရှားတရုတ်မြောက်ကိုရီးယားဖိလစ်ပိုင်ယူကရိန်းစင်ကာပူနဲ့အစ္စရေးနိုင်ငံတို့ဖြစ်ကြတယ်လို့အစိုးရခန်းစားမှဖော်ပြထားပါတယ်အထူးသဖြင့်နိုင်ငံပိုင်အစ္စရေး Aerospace ကုန်ထုတ်လုပ်ငန်းက Super Dover MK3 အမျိုးအစားအမြန်တိုက်ရည်ရင်တွေကိုမြန်မာရေတပ်ကိုရောင်းချဖို့သဘောတူခဲ့ပြီး2019ဧပြီလကနှစ်စီးပေးပို့ခဲ့ပြီးဖြစ်တယ်လို့လည်းအစိုးရခန်းစားမှဖော်ပြထားပါတယ်2016အောက်တိုဘာလကလည်းအစ္စရေးစစ်တပ်နဲ့ရဲဘက်ဆိုင်ရာပစ္စည်းနဲ့လက်ချင်ရေးတင်နှံကြောင်းကမြန်မာစစ်တပ်ရဲ့အထူးစစ်ဆင်ရေးမှာအစ္စရေးကလက်ချင်တင်နှံပေးနေတဲ့ပုံတွေကိုလည်းသူ့ရဲ့ website မှာဖော်ပြထားတယ်လို့ဆိုပါတယ်။ဒါပေမဲ့အစ္စရေးကတော့ဒီနိုင်ငံတွေနဲ့အဆိုးဆုံးမဟုတ်ဘဲအဆိုးဆုံးကတော့တရုတ်၊မြောက်ကိုရီးယား၊အိန္ဒိယ၊ရုရှားနဲ့ယူကရိန်းတို့ကတော့လက်နက်တွေရောင်းချပေးကြတာဖြစ်ပြီးအစ္စရေးစူရပိုင်းကုန်ထုတ်လုပ်ငန်းကတော့စီရရင်နှစ်ကို2019ကပြေပို့ခဲ့ပြီးအဲ့ဒီနှစ်စောစောပိုင်းကဣဇရီအထက်တရားရုံးရဲ့အမိန့်အရမြန်မာကိုစစ်လက်နဲ့ရောင်းချခြင်းပြိပင်ခံရတာဖြစ်ပါတယ်။ဒါပေမဲ့လည်းငါးနိုင်ငံတို့ဖြစ်ကြတဲ့ဣဇရီ၊ရုရှား၊တရုတ်၊ယူကရိန်းနဲ့မြောက်ကိုရီးယားတို့ဟာမြန်မာစစ်တပ်ရဲ့အတိတ်ကလူရတွေကိုအခြေခံပြီးနိုင်ငံတကာလူအခွင့်အရေးတွေချိုးဖောက်ရာရောက်တဲ့ပြစ်မှုတွေကိုကျူးလွန်ရမှာသူတို့ရှိကဝယ်ယူတဲ့လက်နက်တွေကိုအသုံးပြုလိမ့်မယ်လို့တိထားရဲ့နဲ့လက်နက်တွေရောင်းချမှုကိုကြက်တံဖို့မလုပ်ခဲ့ကြဘူးလို့လည်းအစိုးရခန်းစားမှဖော်ပြထားပါတယ်ရှင်
။ VOA American အသံရဲ့အင်ကာနဲ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပါ။အခုကတော့မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။ဒေါ်လာလတန်အစီအစဉ်တင်ဆက်ထားပါတယ်။
ဒီနေ့လည်းပဲတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
်။ Achilles heel
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက Achilles Achilles ကတော့လူနာမည် heel heel ကတော့ခြေဖနောက်ဖြစ်ပါတယ်။ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်။Achilles ဆိုသူကတော့ရှေးရရှင်ကားတွေချီးပူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန္တာရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Styx ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထီးတဲ့နေရာအလုံးမှာ Achilles go, Pedugama, and the Mpu Nine, the Golum Yotuma Shigabare. Dabime, Tumigi, Lenne Gainhare, Panaunia Maro, Yimitide Dwe, Editania Maro, T and O, Tugu, the Andie, Punina Boshin. She hung Biasiaji Homaye, Iliad Gabiama, Trojan Sibunia Dwe, Achilles ye, Sibwe Omni Mudwejau, Dandai, Presu Tara Pibare. ไดบัวซินเซมาอองเงินแก่ปีเปดูกามาตู้โกอะเสอันเดียมะปุ่นနိုင်ไปเมนาวซงมาတော့စစ်တူကြီးပဲရစ်ကအခီလီစ်ရဲ့အကအကွယ်မဲ့တဲ့ခြေဖနောက်ကိုညှားနေပြင်းပြီးတဲ့အခါအခီလီစ်အသက်ဆုံးရှုံးရတဲ့ဒန်တာကြီးပါဒါကြောင့်လူတူဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘေဒူကာမာမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြောညံွယ်တကွယ်တော့ရှိစမြဲပါ
Many people don't know this, but Henry's inability to see another person's point of view is his Achilles heel.
Lumiagaro, Matijabuli, Tabimelu, Henriet, the Quetesidi, Junya Gregaro.
Many people don't know this, but Henry's inability to see another person's point of view is his Achilles heel. Achilles heel.
American Indian to English things are good. Nothing gets a preparation. A quarter of a person can have a good dinner. Be mava. Yama Lurune, Dunin JJ, but then it should a young was a grandma. A year to change to a by senior sick and tamacha to lay in it out. So in yade, neat as she may be low. Mandalay cheese that she's a long and shin could join nine wing up your body. Musema lo dwalo yin we sude ni ne shwe de waget duga kujo na winye sangu layang nama a dupya ni raku twike ya bide na duga akulu piolai daba didrin ba sipwa yika nama nasin jijaba onshe.
ไปเอาลงตัวลงจ้างลงได้หลูนี่ซออายมูเซมเนี่ยเซบาหรือว่ามาไปอ่ะลงดาหรือว่าอะไรเหมือนตั้วลงยินเนี่ยตรุยาได้ดีลงลักษณะอะไรเหมือนเว้ยๆล่ะจ้ะครับโอเคเออนอกซ้อมบลูผิดตัวบาเลยตรุเปลี่ยนตั้วไปไอ้แต่มายาวมาอะไรเว้ยมาบ่ตนเราก็ละไม่ทันแล้วชวยเยอีตุยอามากันเจนเนี่ยปัดตะปิ๊ดบลูเมียทิ้งท้าบาเลยရှင်ดิชวยลงงานเนี่ยปัดตะปิ๊ดบ่เนาะ
ตะตะเบี้ยนี่พี่รอควอลิตี้คอนโทรลลงได้หาမျိုးว่ารอเล็กชิ้นชิ้นนี้พี่รอไม่ใช่กูนําเนี่ยกูตีสอบพี่รอลงจ๋าครับโหชวยลงงานชิ้นอะเต็นโนบารู้บักกะยอดีชวยควอลิตี้เนี่ยปัดตะปิ๊ดรอตะหมัดท่าเจ็ดติเนี่ยใช่ป่ะล่ะရှင်ตรุบักกะอะไรမျိုးไม่ใช่เลยอูเปียดีชวยเนี่ยปัดตะปิ๊ดรอควอลิตี้คอนโทรลลงเต็นเนี่ยโหลทิมมาล่ะရှင်โหชวยเนี่ยปัดตะปิ๊ดรอควอลิตี้คอนโทรลอ่ะลงโกลงเต็นน่ะ ပါလို့တော့တနိုင်ရလုံးနဲ့တက်ဆိုင်တာလူတန်းစားအလုံးနဲ့တက်ဆိုင်တာအထူးအားဖြင့်ဟိုကျွန်တော်ဒီအခြေခံလူတန်းစားတွေအတွက်ကဟိုသူတို့အတွက်ဟိုရှင်ရှိတော့တစားမရှိတော့ဝန်စားဆိုပြီးဝယ်စုဆောင်ကြတာပေါ့เนาะအဲ့လိုစုဆောင်နေရမှာဒီနင်းနာမှုမရှိဘူးအတွက်သူတို့တွေရဲ့ဝယ်ယူတဲ့အပိုင်းမှာနင်းနာမှုမရှိတဲ့အတွက်ဒီရွှေနဲ့ပတ်သက်ရဲ့အလေးချိန်ရောရေးသွေးရောကျွန်တော်တို့ခုနလိုအရောအတွက်လက်
ဒီနေ့ကျွန်တော်တို့ရွှေဘိုင်းမှာအချိန်မီပြန်လာရောက်လို့ရတယ်ဆိုတော့အမခန့်ချက်မျိုးရှိပေမဲ့တခြားကိုသွားရောက်ရင်တော့ဟိုဈေးနှုန်းနဲ့ရှိအသွေးတို့နဲ့ပတ်သက်ပြီးတော့ပြဿနာရှိတဲ့အနေထားရှိရတယ်เนาะတခြားဆန်မျိုးသွားရောက်ရင်ရောဒါလွယ်လွယ်ကူကူလက်ခံပါရဲ့လားရှင်
ชุยอป้ายมาတော့ชุยသားလို့ခေါ်တာပေါ့ကျွန်တော်အသားလို့ခေါ်တယ်ဗျชุยဘိုင်းชุยလုံးมาတော့ကျွန်တော်တို့อ่ะဟိုတနေရာနဲ့တနေရာဥမာကိုကျွန်တော်တို့ဆိုရင်ကျွန်တော်နိုင်ငံတုံးเนี่ยชุยဆန်အကယ်ဒမီရှိတယ်အကယ်ဒမီชุยဘိုင်းဆိုရင်အခုတနိုင်ငံလုံးဟိုအယောင်းဝင်လုပ်လို့ရတယ်ဒီชุยဘိုင်းมาတော့ရတယ်အထဲမှာတော့ခုနကျွန်တော်ပြောသလိုပဲဟိုသူ့ယူတဲ့ရောတဲ့လက်ခံဒါလည်းမတူတာလည်းရှိ
ဆမ်လည်းမရှိဘူးကွာဒီကွန်ထရိုးလည်းမရှိသေးတဲ့အတွက်ဟိုအထဲမှာတော့သူ့ဆိုင်နဲ့သူ့ဆိုင်ရဟာကိုယ်ဆိုင်မှာပြောင်းဝယ်ဖို့ဆိုတော့မလွယ်ဘူးသေးလက်ရှိချိန်မှာတော့ဟုတ်ကဲ့ကယ်မီရွှေပိုင်းလို့ပါလို့ကြတော့ချက်မှတဲ့သူတွေဟိုရှင်နေပြုံးနေမှုတစ်ခုအနေနဲ့ဝယ်မယ်ထင်ပါတယ်ဆိုတော့ဒီလက်လောက်လက်စားတွေအနေနဲ့ဟိုခုနကိုကြော်ကြီးပြောသလိုပဲမရှိဝမ်းစာရှိကြစားဆို เออพี่เองโอ้เปลี่ยนเวรอะคามาโอ้ตัวบลูบลูเปลี่ยนเวรมาเลยเออตะชั่วจ้ะรอโหยาไก่นู้นเนี่ยเปลี่ยนเวรได้สิเดปอกซีเนี่ยเปลี่ยนเวรได้สิเดอะไรโหตีท่าราตีปีมาเวรอะรออกาวซุมเลยเปียดีชุยสระกะโหตลอดตะมุจิเดปิสิตะคูบาดีปิสิเนี่ยปัดตะปิรอ
อี้ด้วยมากองแม้เนี่ยก้าวมาเลยสุปิรอชวยหมอบแค่เนี่ยชวยหุบไปแล้วอยู่ยาวน่ะหาดาเล่นน่ะว่ะสรุปตัวอย่างผักกะยอถ้าโหดีลงงานนี้อ่อมาโหสีกันตําแม่ฉะติฉะท่าดาမျိုးရှိပါတလားชวยใส่နေနေเนี่ยไล่น่ะมั้ยสีกันไม่ရှိเลยครับเนี่ยอ๋อดีละสิเชิญนี้တော့ลงมาไม่ရှိเลยโอเคโอเคเอ้าคุณน่ะโหหมูเซียนอ่ะชวยยาวไล่แต่เกษา
ဟိုဒီဟာဒီနဲ့ပတ်သက်ပြီးတော့ရောတိုင်လို့ပြုလို့ရောမရဘူးလားရှင်အခုနကျွန်တော်ပြောသလိုပေါ့ဟိုခုနလောက်လာတဲ့ဆိုတဲ့လူကလည်းအဲဟိုဘယ်လိုပြောမလဲဆိုတော့စင်ရတာပြီးရင်နည်းနည်းအတိညာဘူးသူတာနဲ့ပတ်သက်ရင်အားနည်းတဲ့လူတွေလောက်ကြတာများတယ်အဲ့လိုရှိဟို လောက်ကြတဲ့ဟာလေဟိုသူ့နားမလဲလို့အဲ့လိုလောက်ပြခဲ့တာများတော့သူတို့အနေနဲ့ရဲစခန်းကိုသွားတိုင်ဖို့ဆိုတာလေဟိုဒါလေးလဲဖို့တော့မြောက်တယ်အဲဒါပေမဲ့ရဲစခန်းကိုသွားတိုင်ဖို့ဆိုတာလေဟိုမလွယ်ကူဘူးသူ့ရဲ့အမောင်းလေးနဲ့ဟောသူတို့အနေနဲ့သွားဖို့ဟိုသွားရဲဖို့လဲမလွယ်ဘူးပေါ့ဟောအဲ့လိုအချိန်မှာကျွန်တော်တို့နောက်တစ်ခုကျွန်တော်ထပ်ပြီးတော့ပြောချင်တာခုနကျွန်တော်ပြောသလိုပဲရွှေအသင
那不是啦，就那我等我拉比要带妈出来，还没有哦，碰他的呢，对比他的呢。
哦，伊对白嘛嘞，天朝我们修，所以不搞嘞，但那不得比咯，虽然你来拿没。ဟိုစီမင်းစီကနေပတ်သက်ပြီးတော့ဟိုတတ်တတ်မှတ်လုပ်ပေးထားတာမရှိဘူးဆိုတော့ဒီလိုလက်ဟာမှုကြီးတော့တချို့တချို့ဟာဒီရွှေဝဲသူတွေအပေါ်မှာခေါင်းပုံဖြတ်နေတဲ့အနေအထားမျိုးများတကယ်ပြည့်ပြည့်ဖြစ်နေပါသလား
အဖြစ်နေတာပေါ့ဖြစ်တာတကယ်ပြည့်ပြည့်ကိုဖြစ်နေတယ်ခုနကလို့ကျွန်တော်ပြောသလိုအခုကျွန်တော်ဖြစ်သွားတယ်ကျွန်တော်ဆိုင်ရံနဲ့ပတ်သက်ပြီးဖြစ်သွားတဲ့အခါကျမှကျွန်တော်ဒီဟာမျိုးကမဖြစ်တင်ဘူးဆိုပြီးကျွန်တော်ရွှေဥက္ကရာတွေရောဟိုကျွန်တော်ရွှေအတင်းဒုဥက္ကရာတွေရောဒါကျွန်တော်တို့ရဲ့မိတ်ဆွေရောကိုယ်တွေပါပဲသူတို့တက်တွဲပြီးတော့ကျွန်တော်ပြောတယ်ပြောတယ်ဒီဟာလေးပို့ကတော်တော်လေးပေါက်သွားတယ်ပေါက်ကပေါက်သွားတဲ့အချိန်ကျမှဒီလိုဆိုင်တွေကအများကြီးရှိမှန်းဟုတ်ကဲ့ဟာဒီဆိုင်တွေကအများကြီးပဲဒီလိုတွေကပေါ့တော့ဘယ်မှာသူလဲဘယ်လိုဟိုဥမာရန်ကုန်မြို့ကြီးလို့မြို့ကြီးတွေမှာတော့ဒီလိုဆိုင်တွေကရှိနေတယ်အဲ့လိုမြို့ရှိနေတော့ဟိုပြောရမယ်ဆိုရင်တော့ချောက်ဆရာကောင်းလာတာပေါ့ချောက်ဆရာကောင်းလာတယ်ဆိုတာကျွန်တော်တို့ဆိုင်ရည်အတွက်လည်းမကောင်းဘူးအဲဒီမဟုတ်မမှန်လုပ်တဲ့ဆိုင်ရည်တစ်ခုအတွက်နဲ့ဟာဒီမျိုးကဆိုင်ရည်အနေကအဆိုရင်စိတ်မချဘူးကွာဆိုတဲ့ပုံစံမျိုးတွေလည်းဖြစ်လာတော့ကျွန်내ဆိုင်ရည်အတွက်မှလည်းအဲထိခိုက်တယ်အခုနောက်ပိုင်းမှာဘလောက်ဒီဖြစ်လာလို့တော့ရွှေအထည်နဲ့ပတ်ပြီး10ဦးမှရွှေတယ်ရောစိတ်စိတ်ရွှေရနာအကုန်လုံးပေါ့10ဦးမှ9ဦးကနားမလဲไอ้กองอ่ะน้ำเลยด้วยด้วยดีกองอ่ะวินပြီးတော့လှုပ်ซ้าလို့ကောင်းတယ်ဆိုပြီးတော့ခက်လန်းကြီးအခုဝင်လာတဲ့ဟာတွေอ่ะအများကြီးပဲငွေတို့ပိုက်ပြီးတော့အများကြီးပဲဘာမှကိုထိန်းချုပ်ထားမှုอ่ะမရှိဘူးဗျာအဟိုအစိုးရဟိုမှာလည်း license တင်ပြီးတော့ကွန်ပျူတာဆောင်ရတယ်လည်းမရှိရွှေအတင်းမှာလည်းကွန်ပျူတာဆောင်ရတယ်မရှိအဲဆိုတော့ငွေတို့ကင်ပြီးတော့ဘတ်ဆိုပြီးကောက်လာဖို့ ਨੇ ကြိုက်တဲ့ရွှေရည်တွေနဲ့ရောင်းတယ်အဲကြိုက်တဲ့နီးမျိုးစုံပေါ့နော်ကုခေကတော့ကန်ဆန်ဘယ်ရီနဲ့မျိုးဆွဲတယ်မျိုးစုံတွေယူဆွဲတယ်ယူဆွဲပြီးရောင်းတယ်တချို့ဆိုရင်3 4 5လတစ်နှစ်လောက်လှုပ်စားပြီးတော့ဆိုင်ပိတ်ပြီးတော့ထွက်ပြေးသွားတယ်အဲ့မှာဘယ်သူမှအကာအကွယ်မပေးနိုင်ဘူးအဲ့တော့တင်းလာတာဖြစ်နေပဲ
ခုကတော့တုတ္တဆုံလင်းအမေရိကန်တခွင့်အစီအစဉ်ကိုတင်ဆက်ပေးပါမယ်ကိုအောင်နဲ့အတူမတ်စုမုံကကူညီတင်ဆက်ထားပါတယ်
ဒီနေ့ပဲတိကျဆုံးတဲ့အမေရိကန်တခွင်အစီအစဉ်ကိုတော့လွန်ခဲ့တဲ့65နှစ်ကမွေးဖွားခဲ့တဲ့စတက်ဖန်ဝါစနီယက်အကြောင်းနဲ့ဆက်လိုက်ရအောင်ပါ။ဒ
ထောင်ကွာငါးဆယ်ခုနှစ်အောက်လဆက်တည့်ရက်နေ့မှာဆန်ဟိုဆေးကယ်လီဖိုးနီးယားပြည်နယ်မှာမွေးဖွားခဲ့တဲ့သူကိုအက်ပယ်ကွန်ပျူတာကိုတီထွင်တဲ့စတီးဗ်ဂျော့လိုမျိုးပုဂ္ဂိုလ်ဖြစ်ကြောင်းတင်စားခေါ်ဝေါ်ကြပါတယ်တဲ့မဆုမွေဟုတ်ပါတယ်ဝါစနစ်အက်ပ်ဟာအီလက်ထရောနစ်လျှက်စနည်းပညာနဲ့ပတ်သက်လို့ငယ်ရွယ်စဉ်ကတည်းကအကျွမ်းတဝင်ရှိလာခဲ့ပြီးတဲ့နောက်အသက် 73 နှစ်အရွယ်မှာကျောင်းကအီလက်ထရောနစ်အသင်းရဲ့ဥက္ကဋ္ဌဖြစ်လာပါတယ်အထက်တန်းကျောင်းပြီးဆုံးသွားပြီးတဲ့နောက်သူဟာ
Dane Masumuye, Horungaro, Conjura Sura, Yungane Masimbido, Aton Puare, Sekria, Chijiego, Korawa. A good general Palmor Tentolo Yare, Semi Nibinarine Panditare, Leptoru, Sabuevo Tentolo Yare, Desktop Comularus Ragaro, Alon Shabio, Sele Tochiare.
Hobare go on ye. Dane Steep Jumne, Wasnik Epto, Nea Palmiro.
Steve Wozniak was the designer of two really important computers in the history of personal
Steve Wozniak ha tko ye tong computer ponsan na ku ko ye swae ke du ba အဲ့ဒါတွေကတော့အလုံးကြီး 250 လောက်ပဲထုတ်လုပ်ခဲ့တဲ့ Apple 1 ကွန်ပျူတာနဲ့ 7 သန်းကျော်ထုတ်လုပ်ခဲ့တဲ့ Apple 2 ကွန်ပျူတာတွေပဲဖြစ်ပါတယ် Apple 2 ကွန်ပျူတာကိုအရေးအတွက်တော်တော်များများထုတ်လို့ရမှာအောင်မြင်ခဲ့ပြီးတော့ဒါဟာပထမဆုံးအကြိမ်ဖြစ်လူများပြားသုံးဆွဲနိုင်ခဲ့တဲ့တကိုယ်ရေးသုံးကွန်ပျူတာလည်းဖြစ်ပါတယ် ဒီကနေ့သုံးဆွဲနေတဲ့အသေးစားကွန်ပျူတာတွေနဲ့ပတ်သက်ပြီးထုတ်လုပ်နေတဲ့ကုမ္ပဏီတီထောင်သူတွေဟာ Apple 2 ကိုအသုံးပြုခဲ့သူတွေဖြစ်ပါတယ်လို့ Robert Crinley ကပြောသွားတာပါ။Steve
Jobs ဟာ Apple Computer Company ဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးရှုထောင့်ကနေချင့်ကပ်စဉ်းစားခဲ့သလို Steve Wozniak ဟာ နည်းပညာပိုင်းနဲ့ပုံစံဒီဇိုင်းဘက်မှာအားထည့်ပြီးတော့လှုပ်ဆောင်ခဲ့သူပါ။1985ခုနှစ်အရောက်မှာတော့ Mr. Wozniak ဟာ California ပြည်နယ် Berkeley မှာ
သူ့ရဲ့ဆုံးခန်းမတိုင်သေးတဲ့အပညာရေးကိုအဆုံးသတ်ဖို့အပယ်ကနေပြီးတော့ထွက်ခွာလာခဲ့ပါတယ်။သူကလေးတွေရဲ့မူကြောင်းမှာစာတင်ကြပေးခဲ့ဘူးတဲ့ဝါစင်းရဲ့ဟာအပယ်ကုမ္ပဏီရဲ့အဆုရှိရာရှင်တစ်ဦးလည်းဖြစ်ပြီးကုမ္ပဏီကနေအခုချိန်ထိလာစာရရှိနေသူဖြစ်ပါတယ်။ဒါပေမဲ့လေသူ့ပိုင်အချိန်တော်တော်များများမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်လို့ရှိပါတယ်။ထောင်၉၈၉ခုနှစ်အရော
Germany က computer game ကစားစေပြီးတော့သူ့အနေနဲ့တတိပြန်လည်လာအောင်ဆောက်ရွက်ပေးခဲ့ပါတယ်။ Steve Jobs နဲ့ Wozniak အတူရဲ့တကူရဲ့သုံး computer စမ်းသစ်တီထွင်မှုဟာသူတို့ရဲ့အောင်မြင်မှုသာမဟုတ်ဘဲနဲ့ငယ်ရွယ်တဲ့လူငယ်မျိုးဆက်တီအနေနဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ချင်လာအောင်တိုက်တွန်းပေးတယ်လို့ Robert Crinkley ကပြောပါတယ်။အခုတခါပြောပြပေးလို့တဲ့အကြောင်းအရာကတော့ဂီတဖျော်ရည်ပွဲကြီးတစ်ခုအကြောင်းပါ။ 1969ခုနှစ်ဩဂုတ်လ15ရက်နေ့မှာနယူးယောက်ပြည်နယ်ဝူးစတော့ဂျွာနာကလေငွေ့ပြင်ထဲမှာဖျော်ဖြေတဲ့ဂီတပွဲကိုလူငယ်အများစုပါဝင်တဲ့ပရိသတ်9000ကျော်လာရောက်ကြည့်ရှုခဲ့ပါတယ်။ဒီဂီတပွဲဟာအဲ့ဒီခေတ်အခါကိုထင်ဟပ်ပြနေတဲ့ပွဲလည်းဖြစ်ပါတယ်။ Pop and rock and roll guitar mari pite Jimi Hendrix, The Grateful Dead, John Sebastian, The Who, now Janis Joplin lo di guitar pwae ma la yauk phyo pi da jaw lu ngin a mya su ga di pwae go ma yauk yauk aw la ja da ba Joplin ne Hendrix to na u ga raw ai guitar pwae api naw de ne ma mu ye sewa a lon chun thong na chang kwe lon twa ba de Richie Havens ka raw di guitar pwae ma prathama u so sa pin phyo pi ka du ga
freedom 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 freedom
Diniama Song Zibiro, Tonya Jaki da Chobi Wego, Chishugere, Surago, Kabajigo, Tati, Piabi, Piapare, Lupioare.
A good heart in Japilure, Changyagaro, Panama Tunyango, Patamazum, Piatan Mountain Gere, Kondi Temo, Jam Piapare, Masumue, Tangua Saligune, Ogola Sangayanima, American Kondi Temo, SS and Sanha. 68 kilometer ashi shire canal to myangu, kona yi ja pyatan maung nin ge bare. America tai le bai nai nge phit de Panama ga di tu myang ha Atlantic ne Pacific tamudiya go set twe tha de tu myang phit bare. Di tu myang go pyin tet nai nge ga 73 ne ja phaw lo phu chu sa pi de naw let shot twa pi ga American ga 1904 ku ne ma sa tin pi lo hlwe pyaung taw win yu ge bare.
ဟုတ်ပါတယ်နီးပညာပိုင်းဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်တာချင်းကားနေတဆင့်ကူးဆက်တဲ့ငှက်ဖြားယောဂါတွေကြောင့်ပြင်သစ်အဖွဲ့ဟာကနဲတူမြောင်းကိုဖောက်လုပ်ဖို့ကိုလက်လျှော့ခဲ့တာပါအမေရိကန်နဲ့လက်လွဲတာဝန်ယူပြီးတဲ့နောက်မှာတော့ချင်းကားနေတဆင့်ကူးဆက်ပြန်ပွားနေတာကိုနှိမ်နင်းမှုအလုံသမားစခန်းတွေအတွင်းကရေဝတ်မြေနေရာတွေကရေတွေကိုဖောက်ထုတ်ဖြစ်တာနောက်ပြီးတော့ချိုးရေတောက်
ထိန်းချုပ်ထားလိုက်တာဖြစ်ပြီး1996ခုနှစ်ဒီဇင်ဘာလမှာတော့ပနားမားကိုပြန်လည်လွှဲပြောင်းပေးရခဲ့ပါတယ်အခုနောက်ဆုံးတင်ပြလိုတဲ့အကြောင်းအရာကတော့ဟိုခေတ်ဟိုချိန်တုန်းကဆိုရင်နိုင်ငံချင်းချင်းကြားမှာမြင်နေရတဲ့စစ်သည်မော်တွေတော့ငားကြတယ်ဆိုတဲ့အကြောင်းမှာ1990ခုနှစ်ဩဂုတ်လ20ရက်နေ့မှာပထမကမ္ဘာစစ်တုန်းကတုန်းခဲ့တဲ့စစ်သည်မော်စီးငါးစီကိုအမေရိကန်ပြည်ထောင်စုကဗြိတိန်က
Sipat Jesai Sakanli Gugu Bigger Bien, the Edland de Modiarega, the Chasit Jesai Sakan Chaku, Guza Kunija, a Kame Nayan Piama Pibare.
Hobare she? Angola American Tingajin Saya the Bodu Nijaya, a Kulumu, a pay you look his araba. D the Bodu Nimuha, Dudiakabasi a dream. Englango, Nazi, Germany, the Gapeso Tare, Jagabe, Yeti Nangere, Pitengu, Akuni Pebo, Yuera, Chipare.
Go on, season to set up Chipare, Kugaro, now some Yatri, and Chinjo Guto, Kim Yutaka, Chinya, Bibaushi.
Texas Pine, El Pasone, Ohio Pine, Dita Nurima, Seneniga, Sato, Naida, Chabro, Chipwake, Tanane Picamuja, Lubon, Tonsetio, Manette, Zombie, Adominate Ticket, and Yakirinoma, American Tiransuma Pipone, Louis Sule, Pione, Picat, Tatia Care, Chinese, Chechen, Tompian, Gangres, Domelo, Tamara Tramga, Aline, Pio Jalibari. American Tamara Donald Trump got deal Ninga Hangwiji Kasani, the Sussuel Library, deal Ninga Nine, Nepal Setan Hit, and Parmazon in a young American winner Shanai, Nangaia, Tilu, Shalu, Senti Jato, and Loke Bima, Akulu Tamara Trump got Sussuel Light up Chipari. Yamanangama Lukwe Chopamuri, Shinni, the Dram, Yama Setan, a Senwe, Mushini, the Gomu Ripoma Pimata, Yimuri, Lopune, Yama Boma Lene, Yang Chamu, Pipimbo, Kula Tamagai, Yamaning and Saya Chella, Shapu, who got down so like by Yama Setan, a Senwe, in a company, Drazen Loha, Nanganaga Yasim, who is Julon, put the Abbey, a young in Hainetre, thrown a set to a move, checked up. A chella shop, who got Nanganaga, Taiwan, Taiton Lightaba, now Korea, Nanganga, Namta Missai, don't do it at Vego, Pillow Lightbiro, American, Korea, Puga, Sea, Litchen, Boma, Weaver, and Pitten Lightbari.
Now, so young, Nanganaga, Trindigo, talking you that Chinya Big Ravashi, Timine can't do a season, Tolu Yimuga, my engine, I'm Chippy, Engineer Garo, Gresh Fan Chippari. ညနေဘက်6:29နာရီခုနှစ်နာရီထိထုတ်လွှင့်မဲ့
This program has come to you from the Voice of America, Washington.